ကျမအစုံမမရှင်ဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ NLD ရဲ့သားဆိုရလက်ထက်ရခိုင်ပြည်နယ်တွင်းကတင်းချီတဲ့ရခိုင်ပြည်သူတွေနိုင်ငံသားခွင့်ရေးဆုံးရှုံးပြီးမဲပေးခွင့်မရတော့မဲ့အခြေအနေဟာပြည်သူတွေအတွက်ကိုစားပြုဆုံးရှုံးရတော့မဲ့အနေအထားဖြစ်နေတယ်လို့ဒေသရင်းအင်အားကြီးတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီကပြောဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အမြင်နဲ့တပ်မတော်ရဲ့အကြံပြုချက်ပေါ်အခြေခံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းမျိုးနယ်လုံခြုံကိုမျိုးနယ်နဲ့အခြားမျိုးနယ်တွေကကြေးရွာအုပ်စုတော်တော်များများမှရွေးကောက်ပွဲမကျင်းပတော့ဘူးဆိုတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတင်းချီတဲ့ရခိုင်ဒေသခံပြည်သူတွေရဲ့မဲပေးပိုင်ခွင့်အခြေခံနိုင်ငံသားခွင့်ရေးဆုံးရှုံးသွားတော့မယ့်အခြေကိုစိုက်သွားတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ပြောခွင့်ရဒေါ်အေးနုစိန်ကဝေဖန်ပြောဆိုလိုက်ပါတယ်
လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ဘူးဆိုတာကိုပြသရာရောက်ဘာလို့လဲဆိုတော့မင်းဌာနပေးပိုင်ခွင့်ရှိသူတွေရဲ့ဌာနအပြည့်အဝကိုမပေါ်ဆောင်နိုင်တဲ့နော်လွတ်တော်အချင်းချင်းတစ်ခုပေါ်ပေါက်လာလိမ့်မယ်အဲ့ဒီအနေအထားဟာမျှတမှုမရှိတဲ့ရွေးကောက်ပွဲရဲ့ရလဲဖြစ်တယ်လို့ပြောရပါမယ်ဒီ2020ရွေးကောက်ပွဲကိုဖျက်ဆီးမယ်လို့အစီအစဉ်ကလေးကကိုတစ်ချိန်ချိန်မှာဒီလိုအနေအထားမျိုးကိုကြုံလာနိုင်ရဲ့ဆိုတော့ကျူတင်ခံမှန်းပြီးတော့ညွန်မှန်းထားတာရှိပါတယ်အခုလည်းပဲညွန်မှန်းထားတာထက်ပိုတဲ့မျိုးနေတွေကြီးတော့ရက်ွက်တွေပါပါသွားတယ်ဆိုတော့လေတကယ်တော့အခုမှပဲလုံလုံရေးကိုအကြောင်းပြပြီးတော့အဲရွေးကောက်ပွဲမလုပ်ဘူးဆိုရင်ပလက်ဝလိုတိုက်ပွဲအကြီးကြီးဖြစ်နေတဲ့နေရာနဲ့အတန်ပလန်ပါတစ်ခုမှမထွက်တဲ့ပေါက်တော်လိုနေရာမျိုးတွေကိုအဲလုံလုံရရပယ်လိုက်တဲ့ကိစ္စတွေနောက်စစ်တွေမှာအဲ့ဒီဂျန်ကော်ကျွန်းဝါဘူဆိုတာဟာနပခတိုင်းတိုင်းခုရဲ့အိမ်နောက်ဘက်ကနော်ကဲ့ရဲ့ကြီးရှိနေတယ်ကြီးရွာဆိုတော့အနာရအစိုးရရဲ့ပါတီဖြစ်တဲ့ MLD နိုင်ခြင်းမရှိဘူးလို့ဒီမဲဆွဲစည်းရုံးရဲ့ကာလအဲတလခွဲအတွင်းမှာကျင်ညာလိုက်တယ်ဆိုတာမျိုးကိုကျွန်တော်တို့တုံ့တက်ပြီးတော့ပြောပါတယ
်စီးရဲပဋိပက္ခတဲ့ COVID-19 ရောဂါဘေးဒဏ်ပါဝင်တဘာဝဘေးဒဏ်ကိုပါရင်ဆိုင်နေရတဲ့တင်းချီတဲ့ရခိုင်ဒေသခံတွေရဲ့နိုင်ငံသားခွင့်ရေးမဲပေးခွင့်ဆုံးရှုံးရတော့မယ့်အနေအထားဟာဒီမိုကရေစီစနစ်ပြတ်သုံးတဲ့လက္ခဏာလို့လက်ရှိလဲကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လေးဖြစ်လာမယ့်2020ပြည်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်အရှင်ပြိုင်အရွေးခံမှုပြင်ဆင်ခဲ့တဲ့ဦးထွန်းဝင်းကအခုလိုပြောပါတယ
်တိုးတက်တဲ့ညင်းချင်းနဲ့ကျွန်တော်တို့လူပေါင်းတစ်ခုကိုတင်ဆောင်နေပါတယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့ပြည်သူအစိုးရပါလို့ကျွန်တော်တို့ကြွေးကြော်ပြီးမှတက်လာတယ်ဒီ NLD အစိုးရလက်ထက်မှာဒီလိုပုံစံမျိုးတွေကိုစားပြုမှုကိုပါကြောက်သွားအောင်ဒီမိုကရေစီအနှစ်သာရတွေပြတ်သွားအောင်ဒီရွေးကောက်ပွဲဆိုတာကနိုင်ငံသားတိုင်းအဲ့ဒီနေ့အဲ့ဒီရက်တွေမှာကျွန်တော်တို့အကုန်လုံးတန်းတူညီမျှကျွန်တော်တို့အခွင့်အရေးရကြမယ်နေ့မှာဟိုပေးလိုက်တဲ့ခါကျတော့ဘိုးအစိုးရကဒီပြည်ထောင်စုအစိုးရဥပက္ခပြုထားတယ်ဆိုတော့ခင်စားမှုတွေပိုပြီးခိုင်မာသွားစီတာ
2015မှာပြည်내လုံးချုပ်မဲဆန္ဒနဲ့အများစုအနိုင်ရပါတီတစ်ခုဖြစ်ခဲ့တဲ့ ANP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်လည်းဖြစ်လက်ရှိမြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လာမယ့်2020မှာလည်းမြေပုံအတွက်ပါဝင်ရှင်ပြအရွေးခံမှုပြင်ဆင်ခဲ့တဲ့ဦးဖေတန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်မှာစင်ကျင်သုံးသပ်မှုတွေနဲ့အကြောင်းပြမှုတစုံတရာရှိလာနိုင်တယ်လို့သုံးသပ်ပါတယ်
ရွေးကောက်ပွဲကော်မရှင်ကပြန်လည်ပြင်ဆင်တာတွေရှိမလားပေါ့နော်တက်မတော်ကအတွင်းစာရှင်းလင်းပွဲအရာရောရွေးကောကဒါသူတို့ကပြောတဲ့အရာရောသမရယုံကပြောတဲ့အရာရောလက်ရှိအခြေအနေချင်းရှင်နေနဲ့မကိုက်ညီဘူးပေါ့ဟိုအရင်ရှိပြီးသားမျိုးနွယ်တွေကိုပဲဖြုတ်တာတို့ရောက်ွက်ကြရအောင်စုတိုးတာတို့လုပ်မလားအဲ့ဒါတော့ကျွန်တော်တို့ဒီကိစ္စနဲ့အတွင်းလောက်မှာသူတို့ဘက်ကကြီးညာနိုင်တယ်ဆိုတဲ့သတင်းတွေတော့ရတာပေါ့အဆုံးဖြတ်ခံရမယ့်သဘောပါမဖြစ်လာဘူးဆိုရင်ပေါ့နော်ကျွန်တော်တို့အနေနဲ့တော့2020ရွေးကောက်ပွဲမှာဖြတ်သိမ်းခံမျိုးနွယ်တွေကတော့ကိုယ်စားလှယ်အတွက်တက်တက်မဟုတ်ပါဘူးပြည်သူတွေအတွက်လည်းကိုယ်စားလှယ်မဲ့ပြောပိုင်ဆိုပိုင်ခွင့်မရှိတဲ့မြို့နယ်တစ်ခုအဖြစ်ကြောက်သွားမှာပေါ့ကျွန်တော်တို့ဘက်ကတော့နိုင်ငံရေးအရာအဖြစ်တော့ဒါကမယိုးသားဘူးလို့တော့ကျွန်တော်တို့ဘက်ကတုံ့တက်တယ
်ရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိလို့ကြေညာခံရတဲ့မြို့နယ်တွေကတော့ပေါက်တော်ပုံနှကျွန်းရသေးတော်ပူစီတော်မောင်တော်ကြောက်တော်မင်းပြားမြေပုံမြောက်မြို့နယ်စားတဲ့မြို့နယ်ပေါင်း9မြို့နယ်စလုံးနဲ့ကြောက်ဖြူအန်စစ်တွေတောင်ကုန်းမြို့နယ်တွေကရက်ွက်ကြေးရွာအုပ်စုအလိုက်အသေးစိတ်အမည်စင်းတွေကိုရွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ16ရက်နေ့ကနိုင်ငံကိုသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆုမောမှာ